မြန်မာနိုင်ငံကပြည်သူတွေဟာစစ်လက်နက်တွေနဲ့ချိန်ချောက်တာကိုမကြောက်ရွံ့သလိုစစ်အာဏာရှင်လက်ထက်ထောင်တွင်းအကျဉ်းချပြီးချိန်ချောက်ခဲ့တာတွေကိုလည်းမတုံ့လှုပ်ဘူးဆိုတာ25နှစ်လုံလုံပြခဲ့ပြီးဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်မင်းကိုနိုင်ကပြောလိုက်ပါတယ်ရန်ကုန် MCC မြန်မာ Convention Center မှာလုပ်တဲ့ဒီကနေ့88လူထုအရေးတော်ပုံနှစ်ပတ်လည်အခမ်းအနားကိုအာဏာရကြန့်ခိုင်ရေးပါတီကဒုတိယဥက္ကဌဦးထေဦးတက်ရောက်သလိုဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေအားလုံးစုစုပေါင်း1000ဝန်းကျင်လောက်ထိတက်ရောက်ခဲ့ကြပါတယ်။ MCC ကိုတွားရောက်ပြီးတော့ကိုယ်တိုင်သတင်းယူထားတဲ့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ရန်ကုန်မှာတောင်းကြကျင်းပနေတဲ့ရှစ်လေးလုံးငွေရတုဒီမိုကရေစီရဲတော်ဝန်ကြီးရဲ့ငွေရတုအခမ်းအနားနောက်ဆုံးနေ့ကိုဒီကနေ့ဩဂုတ်လ10ရက်နေ့မှာဆက်ပြီးတော့ကျင်းပနေတာဖြစ်ပါတယ်။သမိုင်းကိုကြာကြာပုံဖြတ်ထားလို့မရပဲတနေ့နေ့တစ်ချိန်ချိန်မှာတော့ဖြစ်ရမယ့်အနေနဲ့သမိုင်းဟာပြန်ပေါ်လာမယ်ဆိုတာကိုဒီကနေ့ရှစ်လေးလုံးပွဲမှာတက်သေးပြလိုက်တာလို့လည်း88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းကိုနိုင်ကပြောပါတယ်။1988ကနေစပြီးရေတွက်ရင်25နှစ်တောင်ရှိခဲ့ပြီဖြစ်ပေမဲ့တိုင်းပြည်ရဲ့လူထုကြားမှာကြီးမားတဲ့အပြောင်းအလဲတွေလုပ်နေတယ်ဆိုတာကိုယုံကြည်ခြင်းတယ်လို့လည်းသူကပြောပါတယ်။အခုပြောင်းနေတဲ့အတွင်ကူးပြောင်းရေးဖြစ်စဉ်တွေမှာပါဝင်နေတဲ့လူတွေကဒီမိုကရေစီဘက်တော်သားဆိုတာကိုလည်းပို့ပြီးတော့ပြသရရောက်အောင်လှုပ်ဆည်ကြတယ်လို့လည်းကွန်မင်းကွန်နိုင်ကပြောလိုက်ပါတယ
်ဒီမိုကရေစီကိုတစ်ချိန်ကမယုံကြည်လို့ပဲဖြစ်စေအကြောင်းအကျောင်းရောက်ပဲဖြစ်စေမလိုက်နာမကျင့်သုံးနိုင်ခဲ့တဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေဟာလည်းဒီကနေ့ကျွန်တော်တို့ပြည်သူတွေနဲ့အတူဒီမိုကရေစီအတူချီတက်ဖို့ပြင်ဆင်နေတာကြွေးကြော်နေတာတွေတွေ့ပါတယ်ကျွန်တော်တို့ယုံကြည်ကြပါတယ်ကျွန်တော်တို့တနိုင်ငံတဲသားချင်းတမိသားစုတဲချင်းတန်တရာတွေနဲ့မပူလောင်ကြပါဘူးအဲ့ဒီတော့ကျွန်တော်တို့ယုံယုံကြည်ကြည်လက်တွဲလို့ရအောင်အဲ့ဒီအဖွဲ့အစည်းတွေရဲ့အတွင်းအကြံအကျင့်တွေအားလုံးဟာလည်းတန်တရာကျင်းလောက်အောင်ရှင်းလင်းပြီးတော့ဒီမိုကရေစီဖက်တော်သားစစ်စစ်ဖြစ်တယ်ဆိုတာကိုပို့ပြီးတော့ပြပေးဖို့လိုအပ်နေပါပြီ
မငင်းညံ့နိုင်သေးတဲ့မြန်မာနိုင်ငံကပြည်တွင်းစစ်ကိုလည်းအမြန်ရပ်နိုင်ဖို့ဒီကနေ့ပွဲမှာ88မျိုးဆက်ကျောင်းသားတအုပ်ဖြစ်တဲ့ကိုမင်းကိုနိုင်ကတိုက်တွန်းခဲ့ပါတယ်။ရှင်းလင်းလုံးငွေဒုအခမ်းအနားမှာလူမှုကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့တက်ရောက်ပြီးတော့88ဂုံမြူအမှတ်တရမိန်ကုန်းတရက်ကိုလည်းပြောခဲ့ပါတယ်။88မှာကြာဆုံးသွားခဲ့တဲ့လူတွေကိုသူမအနေနဲ့အတိအမှတ်ပြုလေးစားတဲ့အကြောင်းကိုလည်းသူမရဲ့မိန်ကုန်းနောက်ဆုံးပိုင်းမှာထည့်သွင်းပြောကြားခဲ့ပါတယ
်။ရှင်းလင်းလုံးအရေးတော်ပုံကိစ္စကာလဒါပြောချင်တာ88နှစ်အတွင်းတည်းမဟုတ်ဘူး။ဒီ25နှစ်အတွင်းမှာသစ္စာရှိရှိနဲ့ဒီမိုကရေစီနဲ့လူခင်ရေးအတွက်လှုပ်ရှားခဲ့သူများအထူးသဖြင့်လမ်းမဆုံးမှာကြောက်ဆုံးခဲ့သူများအားလုံးကိုကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ
်။တမိုင်းတစ်ခုကိုဖြတ်တန်းတဲ့အခါမှာမကောင်းတာတွေကိုထားခဲ့ပြီးတော့ကောင်းတာတွေကိုပဲအတူယူဖို့တမိုင်းအစ်စ်ကနေလမ်းကြောင်းအစ်စ်တွေကိုဖောက်ဖို့လိုအပ်တယ်လို့လည်းရခိုင်တိုင်းရင်းသားဒုတိယပါတီ RNDP ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်။ရေးတော်မူကြီးကနှစ်ခုဖြတ်ပြီးပြီနော်။ဟိုဒီကျွန်တော်88ရေတော်ဘုံက25နှစ်တိုင်ခဲ့ပြီ။အဲ့ဒီမတိုင်ခင်အထိကတော့ကျွန်တော်တို့တောင်းဆိုခဲ့တဲ့အခွင့်အရေးဟာမရခဲ့ဘူး။ဒါပေမဲ့ဒီလမ်းစာတွေရေးရေးလို့မြင်ပြီးပို့။ဆိုတော့ကျွန်တော်တို့ကသမိုင်းတစ်ခုကိုဖြတ်တန်းတဲ့အခါမှာအပြစ်ဖို့တာလေးမျိုးရှိမယ်။အတုယူတာလည်းရှိမယ်။ခံဝေကယူစရာလည်းရှိပါ။အဲ့ဒီအထိကကျွန်တော်တို့ကကောင်းတဲ့ဟုတ်တာဗမာကလေးထုံသားစင်လာအရာကျွန်တော်တို့ကခုနကပြနာကိုခုနရမယ်မှတ်တမ်းဖြစ်သမိုင်းတွင်အောင်ကိုကျူးပြနာကိုပို့ပြပေးရမယ်အပြစ်ရှိခဲ့တဲ့ဥစ္စာကိုလည်းအပြစ်ရှိကြောင်းဝန်ခံပေးရမယ
်ရှင်လေးလုံးရေတော်ပုံအပြီးစေအစိုးရကိုလက်နက်တကင်ဒေါ်လာငဲတဲ့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦးအကြောင်းသားတပ်မတော်ကလည်းပြည်ထောင်စုစစ်စစ်ကိုပုံဖော်နိုင်မှုငင်းငယ်ရရဖို့သူတို့အနေနဲ့လည်းအသင့်ရှိနေပြီလို့ပြောပါတယ
်အဲကျွန်တော်တို့တိုင်းပြည်ရဲ့အရှိရှောက်သွားနိုင်မယ်ဒါဒီဖွဲ့စည်းပုံအခြေခံဥပဒေတရားပေါ်ထွန်းရေးအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဆိုတာလေလူသားအားလုံးအတွက်နိုင်ငံသားအားလုံးအတွက်လူမှုဒီမိုကရေစီရေးလူခွင့်ရအမခံချက်ရှိရမယ်တိုင်းသားတွေရဲ့တန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအမခံချက်ရှိရမယ်ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်ပါတယ်အဲ့ဒီဥပဒေကိုလည်းအဲ့ဒီကနေမှတစ်ဆင့်ကျွန်တော်တို့အားလုံးလိုက်ပါနိုင်မယ်တိုင်းပြည်အနာဂတ်ရေးကိုတကယ်ဘုံသိက္ခာရှိတဲ့နိုင်ငံသားတွေအနေနဲ့နေနိုင်မယ်တိုင်းပြည်တစ်ခုကိုတည်ဆောက်ဖို့အတွက်အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တရက်ကနေကျွန်တော်တို့ရှေ့လျှောက်သွားဖို့ကျွန်တော်တို့ရည်မှန်းချက်ထားရပါတယ
်အခုပြောခဲ့တာကတော့မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများတက်ဦးအကြောင်းသားတက်မတော်ရဲ့အထွေထွေတွေးမှုဥဆက်နီပြောခဲ့တာဖြစ်ပါတယ်ရှင်းလင်းလုံးရေတော်ပုံကြီးရဲ့ငွေရုအခမ်းအနားကို25နှစ်ကြာဒီမိုကရေစီတိုက်ပွဲကြီးမှာကွဲကွာသွားခဲ့ရတဲ့ပြည်တွင်းပြည်ပအခြေစိုက်အဖွဲ့အစည်း60ကျော်ကလည်းဒီကနေ့မှာတဝန်လွှာတွေပေးပို့ခဲ့ကြပါတယ်လူပေါင်း1000နီးပါးတက်ရောက်ခဲ့တဲ့ရှင်းလင်းလုံးငွေဒုအခမ်းအနားမှာတက်ရောက်လာခဲ့တဲ့ပြည်သူတွေကအခုလိုပွင့်လင်းမြင်သာမှုရှိရှိရှင်းလင်းလုံးအခမ်းအနားကိုကျင်းပခွင့်ရလို့ဝမ်းသာတယ်ဆိုပြီးတော့ပြောဆိုမှုတွေလည်းဒီကနေ့ပွဲမှာကြားခဲ့ရပါတယ်။ရန်ကုန်မှာလုပ်ခဲ့တဲ့88ငွေဒုဆွေးနွေးပွဲတွေရဲ့ရလဒ်တွေမှာအချုပ်အားဖြင့်အချက်3ချက်ကိုတရားဝင်ထုတ်ပြန်ခဲ့ပါတယ်။ Democratic Federal Bureau Zoo Possong Yi, Nanoshi Puazibo Chinga Urigo Pinsin Yi, Namamo Te Yesu Yene, Alumpawene, Muda Pianetemia in Yilagan Diagule, Miano Jima Bay Sure Chedi Pipare Kmia.